အောက်တိုဘာ25ရက်နေ့ကစပြီးဘင်္ဂလားဒေ့ရှ်ကိုမြန်မာနိုင်ငံဘက်ကလည်းထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်က 58,900 ရှိနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရဖော်ရင်ဟတ်ကတောက်ကြံနေမှာပြောပါတယ
် Just over half of these new arrivals are staying in a single large site called the Kutupalong Expansion.
ဒုက္ခသည်တွေထွက်ဝဲကျော်လောက်ဟာကုတူပါလောင်တိုးချဲစခန်းလို့ခေါ်တဲ့စခန်းကြီးမှာနေနေကြတာဖြစ်ပြီးအဲ့ဒီစခန်းမှာလမ်းပန်းဆက်သွယ်ရေးနဲ့အခြေခံအဆောက်အုံတွေတာမကသူတို့အခြေခံလိုအပ်တဲ့ဝန်ဆောင်မှုတွေပိုးပြီးကောင်းအောင်အကူအညီပေးမိဖက်အဖွဲ့တွေကလည်းဆောင်ရွက်ပေးနေပါတယ်လို့ပြောပါတယ်။ Refugees International ဖွဲ့ဥက္ကဋ္ဌ Eric Bolshwata ပြီးခဲ့တဲ့လတည်းမှာ Bangladesh ကိုတွားရောက်ခဲ့ပါတယ်။ဒုက္ခသည်တွေနဲ့တွေ့ဆုံပြောကြားမှုတွေအရအချင်းချင်းလူမျိုးစုတုံ့ပြန်ရှင်းလင်းဖြစ်လာခဲ့ပြီးလူသားစုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေလည်းဖြစ်လာနေကြောင်းစက်တမလဆန်းလောက်မှာပဲသိရတယ်လို့နယူးယောက်ကနိုင်ငံခြားဆက်ဆံရေးကောင်စီမှပြောကြားခဲ့တာပါ။လူရင်းပြောတဲ့ဇလန်းဟာတူနေတာဖြစ်ပြီးမြန်မာစစ်တပ်ကသူ့ရွာတွေကိုမီးရှို့ကြောင်းနဲ့ထွက်ပြေးနေတတ်တဲ့ကြောင်းပြောခဲ့တယ်လို့ဆိုပါတယ်။ဒုက္ခတဲ့အရေးအတွက်ပုံမှန်တိုးလာနေတာမို့သူတို့လိုအပ်ချက်ဖြည့်ဆည်းနိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာမိတ်ဆွေတွေကစ조사ရုံးကန်နေပါတယ်။ဒီအတွက်ဂျနီဗာမှာအစည်းအဝေးခေါ်ဖို့တနင်္လာနေ့ကိုသတ်မှတ်ချက်ပြပြီးဒုက္ခတဲ့1.2 billion ကိုအကူအညီပေးနိုင်မှုအတွက် 2018 February လောက်မှာဒေါ်လာ434,000,000ရဖို့ရွှေထားတာပါ။ဒုက္ခတဲ့အားလုံးရဲ့60%ကကလေးငယ်တွေဖြစ်ပြီးသူတို့ချမ်းသာရေးကိုစိုးရိမ်ရကြောင်း UNICEF အဖွဲ့ကပြောပါတယ်။